ရိုညာပရိပခန့်နဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးမယူလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြန်မာအစိုးရကိုနိုင်ငံတကာကဖိအားတွေဒလဆက်ပေးနေပါတယ်။သူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးဆိုတဲ့မူဝါဒချမှတ်ထားတဲ့အာဆီယံနိုင်ငံတွေအပါအဝင်ကပါမြန်မာအစိုးရကိုဖိအားတွေပေးလာနေပါပြီ။ဒီကြောင်းဒေးဗစ်ဘွားရဲ့သတင်းကိုကိုကျော်အောင်လင်းပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂရဲ့အဆိုအရကျောင်းသုံးစာအုပ်ထဲမှာတောင်စန္ဒမူတာထားပြီးတော့ဖော်ပြလောက်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရကတာဝန်ရှိတဲ့သူတွေကိုအေးမြူပဲဖြစ်နေလို့အိန္ဒိချင်းအာဆီယံနိုင်ငံတွေကပါမြန်မာအဆိုအရကိုစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုမှုတွေရှိလာနေပါပြီ။အာဆီယံဆိုတာသူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူကိုချမှတ်ထားတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကတရားလွန်လွန်းတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်က TRT တူရကီရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာအခုတစ်ပတ်တွင်ပြောခဲ့ပါတယ
် We condemn this action openly
ဒီလုံရနဲ့ပတ်သက်ပြီးကျွန်တော်တို့ကရှုတ်ချကြောင်းပွင့်ပွင့်လင်းလင်းပြောခဲ့ပါပြီလူမျိုးတုံးတပ်ဖြတ်မှုအထီးဖြစ်လာတာကြောင့်မြန်မာကိုကျွန်တော်တို့ရှုတ်ချပါတယ်ဒီကိစ္စမှာစကားလုံးနှောက်ရွေးပြီးကျွန်တော်တို့ပြောမနေနိုင်ပါဘူးအာဆီယံရဲ့မူဝါဒအရသူများပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတာချထားပေမဲ့လည်းမြန်မာနိုင်ငံတွင်းမှာဖြစ်ခဲ့တဲ့ကိစ္စကတရားလွန်လွန်းတာကြောင့်ပါကျွန်တော်တို့ရဲ့အမြင်ကိုကျွန်တော်တို့ထုတ်ဖော်ပြောတာပါပဲ
ဒေါ်ဆန်းစုကြည်ကိုလည်းဝန်ကြီးချုပ်မဟာတီယာကစာရေးသားပေးပို့ခဲ့တယ်ဆိုပေမဲ့သူ့စီကိုဘာမှအကြောင်းမပြန်တာကြောင့်စိတ်ပြက်မိတယ်လို့လည်းမဟာတီယာကဆိုပါတယ်ဒေါ်စုကိုသူဆက်ပြီးတော့မထောက်ခံနိုင်ဘူးလို့လည်းပြောပါတယ
် During the time when she was detained we had struggle andtried to get her release
သူဖမ်းခံနေရတော့ကသူ့ကိုပြန်လွတ်ပေးကျွန်တော်တို့ကြိုးပမ်းခဲ့ကြပါတယ်နောက်ဆုံးတော့သူပြန်လွတ်လာခဲ့ပါတယ်ဒါပေမဲ့လည်းခုကိစ္စမှာတော့သူကပြောင်းလဲသွားပါပြီရိုဟင်ဂျာတွေပေါ်စစ်တပ်ကနှိမ်နှင်းခဲ့တာနဲ့ပတ်သက်လို့စန့်ကျင်ပြီးပြောတာမှန်သမျှဒေါ်ဆန်းစုကြည်ကမမြင်ချင်ပါဘူးအခုတော့ရှင်းသွားပါပြီကျွန်တော်တို့သူ့ကိုဆက်ပြီးထောက်ခံမှုတွေမလုပ်တော့ပါဘူ
းစင်ကာပူနိုင်ငံသား၏ဝန်ကြီး VVM Balakrishnan ကလည်းမြန်မာနိုင်ငံကအဖြစ်ပြက်ဟာအခုလိုခေတ်ကာလမှာမဖြစ်သင့်မဖြစ်တိုက်တဲ့အခြေအနေလို့ဒီတစ်ပတ်ထဲမှာပဲစင်ကာပူလွှတ်တော်အတွင်းပြောခဲ့ပါတယ်။ရိုဟင်ဂျာတွေနှိမ်နှင်းခံခဲ့ရတဲ့ကိစ္စကလူတွေကဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးတစ်ခုဖြစ်ပြီးအရှေ့တောင်အာရှတဝန်းလုံးနဲ့အရှေ့တောင်အာရှကိုပါကျော်လွန်ပြီးချိမ့်ချောက်နေတဲ့ပြဿနာဆိုတာရှင်းပါတယ်လို့လည်းစင်ကာပူနိုင်ငံသားဝန်ကြီးကပြောပါတယ်။အခုလိုပြောဆိုမှုဟာအာဆီယံရဲ့ယက်တီချက်ပြောင်းလဲလာတဲ့လက္ခဏာတစ်ရပ်လို့မျှော်လင့်နိုင်ပေမဲ့လည်းအပြောတွေမကလှုပ်ဆောင်မှုပါလိုက်လာဖို့လိုအပ်တယ်လို့ Amnesty International နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကမြမအေးသူတေသည် Laura Hyde ကဆိုပါတယ
် I think it's really significant actually that we're starting to see ASEAN states talk about the situation in Myanmar but
မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကစပြီးပြောဆိုလာကြတာကိုကျမတို့မြင်ရတာတကယ်ပဲထူးခြားတဲ့ကိစ္စလို့ကျမထင်ပါတယ်ဒါပေမဲ့လည်းအခုမှပြောလာတဲ့ကိစ္စကတော့နည်းနည်းနောက်ကျနေပြီလို့ကျမထင်ပါတယ်။ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေကိုအပြင်းထန်နှိမ်နှင်းခဲ့တာကတစ်နှစ်ကျော်ရှိပါပြီ။အခုချိန်ထိအာဆီယံအဖွဲ့ကထိရောက်တဲ့ဆောင်ရွက်မှုတွေတခုမှမလုပ်သေးပါဘူး။ရိုဟင်ဂျာပြည်ထနာကိုတရားဝင်ဆွေးနွေးပြောဆိုတာတောင်မရှိသေးပါဘူး
။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုပါဘူး။ရိုဟင်ဂျာရွာသား၁၀ဦးအသက်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းတဲ့ Reuters သတင်းသမားကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလည်းနိုင်ငံတော်လွှတ်ဝက်ချက်ဥပဒေနဲ့ညီဆွနယ်ဆိုပြီးတော့1900စီချထားပါတယ်ကုလသမဂ္ဂနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးကမြန်မာစစ်ကောင်းဆောင်တွေကိုအ мян ဆုံးလာပြီးတော့ဖမ်းဆီးပေးပါဆိုပြီးအောက်ကလတုန်းကရန်ကုန်မြို့လေကောင်မှာဆန္ဒပြခဲ့သူကိုထင်ကျော်ကိုလည်းဖမ်းဆီးထားပါတယ်